တရုတ်ပိုင် TikTok Video App ရဲ့အမေရိကန်ဆိုင်ရာစီမံခန့်ခွဲမှုကိုလာမဲ့စက်တင်ဘာလ15ရက်နေ့အထိအမေရိကန်လုပ်ငန်းကြီးတစ်ခုခုကမဝယ်ဘူးဆိုရင်တော့လူသုံးများတဲ့ TikTok App ကိုအမေရိကန်မှာလုံးဝပိတ်ပင်မယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်
Today I set a date of around September 15th at which point it's going to be out of business in the United States.
Microsoft ဒါမှမဟုတ်လေတရားရောက်ကသဘောတူညီချက်ရပြီးမဝယ်နိုင်ဘူးဆိုရင်တော့စက်တင်ဘာလ15ရက်နေ့မှာ TikTok ကိုပိတ်ပင်မယ်လို့သမ္မတထရန့်ကသတင်းထုတ်ပြန်ကိုပြောတာပါ TikTok ကစူးစမ်းထားတဲ့အသုံးပြုသူတွေရဲ့အချက်လက်တွေကိုတရုတ်အစိုးရကယူပြီးထောက်လှမ်းရင်းနဲ့တခြားရည်ရွယ်ချက်တွေနဲ့ပါအသုံးပြုနိုင်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုထားပြီး TikTok App ကိုအမေရိကန်အမျိုးသားလုံခြုံရေးအရာတရားဝင်စုံစမ်းစစ်ဆေးနေပါတယ်။တစ်ချိန်တည်းမှာပဲ TikTok ရဲ့မိခင်ကုမ္ပဏီ ByteDance က TikTok ရုံးချုပ်ကိုပြည်ပကိုရွှေ့ဖို့စဉ်းစားသုံးသပ်နေကြောင်းတင်းနှင်းလာနေမှာပြောပါတယ်။